ရှမ်းပြည်နယ်မြောက်ပိုင်းနတ်ခမ်းမြို့နယ်အတွင်းမှာနေမြေရှင်းလင်းရေးလှုပ်ဆောင်နေတဲ့မြန်မာတပ်မတော်နဲ့ဒေသတွင်းလှုပ်ရှားနေတဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံတွေပါထိခိုက်မှုတွေရှိနေတယ်လို့ TNLA ကပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမတည်ငြိမ်မှုတွေမတည်ငြိမ်သေးတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ်ရှင
်မြန်မာတပ်မတော်နဲ့ TNLA တအောင်းပလောင်တပ်ဖွဲ့တို့ကြားနန်ခမ်းမြို့နယ်တာပုံကြီးရွာနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရွာသားတို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ DNL ပြောခွင့်ရဗိုလ်မှူးသားကျော်ကပြောပါရယ်
။နန်ခမ်းမြို့နယ်တာပုံကြီးရွာနီးမှာဖြစ်တဲ့တိုက်ပွဲကညနေ6နာရီကျော်လောကနေဆာမှာခုနိုင်တော့မှာဖြစ်တဲ့တိုက်ပွဲပြီးပြီမှလည်းမြို့မတော်တော့တာပုံကြီးရွာဘက်မှာလက်နေကြီးတွေအများကြီးဖြစ်ခဲ့တယ်။ဒီရွာဘက်မှာရှိတဲ့ဒီဖုန်းဆောင်လာကယောဂီတရားရစ်တာနဲ့အမြန်မှာထိသွားတယ်မှာဒီဒဏ်ရာရတာရှိတယ
်။ဒီတိုက်ပွဲမှာမြန်မာတပ်မတော်ကထိခိုက်မှုရှိခဲ့တယ်လို့ TNLA ဘက်ကပြောဆိုနေပေမဲ့အခုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူးပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကလည်းကုတ်ခိုင်မြို့နယ်လုံကန်းကျေးရွာနဲ့ကြရန်ကျေးရွာကြားမှာ TNLA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီဘောမြို့နယ်ခွန်လန်ကျေးရွာနီးနားမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိပဲတပ်မတော်ဘက်ကရဟရဲနဲ့စီးနဲ့ဘုံကျဲခဲ့တယ်လို့ TNLA ဘက်ကထုတ်ပြန်ထားပါတယ်တမရဘက်ကနေမြရှင်းလင်းရေးလုပ်ရင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသတွင်းမတည်ငြိမ်မှုတွေဖြစ်ပွားနေတာပါနန်ခမ်းဘက်မှာအခုလိုအခြေအနေမတည်ငြိမ်ဖြစ်နေပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းတိန်ဒီမြို့မှာတော့အခြေအနေတွေဟာပြန်လည်တည်ငြိမ်လာနေပြီပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့တုန်းကတိန်ဒီမြို့တွင်းကိုဆွဲပြေးသိမ်းရှောင်လာတဲ့ခန်သင်းကျေးရွာအုပ်စုကရွာသား900ကျော်ကတော့သူတို့ဒေသမှာတိုက်ပွဲတွေဆက်မဖြစ်ပွားသေးတဲ့အတွက်နေရပ်ကိုပြန်နေကြတယ်လို့တိန်ဒီမြို့လူမှုကွန်ရက်ရေးဖွဲ့တာဝန်ခံစိုင်းတန်းလှိုင်ကပြောပါရယ
်အကုန်လုံးအေးချမ်းသွားပါပြီကျွန်တော်တို့ရွာသားတွေနဲ့အကုန်ပြန်ပို့ပြီးပြီဘာမှမရှိတော့ဘူးအခုကအစိုးရစီကြောင်းတဲ့အားလုံးလုံခြုံရေးအတွက်သွားပြီးတော့ဆောင်ရွက်ပေးပြီးပဲဘာမှမဖြစ်ဘူးငင်းငင်းချမ်းချမ်းပါပဲခင်ဗ
ျခန်သင်းကျေးရွာအုပ်စုကနောင်ကားဟူနာကောင်းလန်းစတဲ့ရွာတွေကရွာသားတွေဟာဒေသတွင်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ချင်းချောက်ငွေတောင်းခံမှုကိုခံခဲ့ရတယ်လို့ဆိုရင်ကြောက်လာစိတ်နဲ့သူတို့ရွာကနေတိမ်းချောင်လာခဲ့ကြတာပါဒီဖြစ်စဉ်တွေမှာဒေသတွင်းလှုပ်ရှားနေတဲ့ TNL လက်ချက်လို့စွပ်စွဲမှုတွေလည်းရှိနေပါတယ်။ TNL ဘက်ကတော့သူတို့ရဲ့အဖွဲ့လှုပ်ဆောင်ချက်မဟုတ်ဘူးလို့ဗိုလ်မှူးတိုက်ကျော်ကပြောပါတယ
်။ဒီလိုရတဲ့တွင်ရတာတွေကဇလုံးချောင်းမှာထပ်ပြီးလာတဲ့ရတယ်။မြန်မာတမလို့ကဒီ TNL လာမယ်လို့တုံ့ပြန်မှာတပြောလို့လည်းသူကထပ်ပြီးလာလို့ဖြစ်တယ
်။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းမန်တုံ၊ကုတ်ခိုင်၊နန့်ဆန်၊နန့်ခမ်း၊နမ်မတူတီဘောစတဲ့မြို့နယ်တွေမှာတအံပလောင်ဖွဲ့နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့လို့လှုပ်ရှားနေတယ်လို့မြန်မာတမတော်နဲ့လည်းတိုက်ပွဲတွေဆက်မပြတ်ဖြစ်ပွားနေပါတယ်။နိုင်ငံတော်သမင်ခံပုတ်ကူတောင်ဆန်းစုကြည်ဦးဆောင်ပြီးလှုပ်ဆောင်ခဲ့တဲ့23ရာစုပင်လုံဒုရယာကျိညီလာခံကလည်းဒီကနေ့အထိတမ်းပလောင်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲချိန်50ကျော်ဖြစ်ပွားခဲ့တယ်လို့ DNL ဘက်ကပြောပါရယ်။တမ်းပလောင်ဖွဲ့ဟာ NCA လက်မှတ်ရေးထိုးဖို့တပ်မတော်ဘက်ကလက်မခံတဲ့ဖွဲ့ဖြစ်ပြီးမြောက်ပိုင်းဖွဲ့ UWSA ဝပြည်သွေးစည်းညွန့်ရီဖွဲ့ကလည်းဦးဆောင်တဲ့ပြည်ထောင်စုငင်းချမ်းရေးစုနေညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်လည်းဖြစ်ပါရယ်ခင်ဗျာ။